ခဲ့တဲ့ဇူလိုင်လ5ရက်နေ့ကတရုတ်ကုမ္ပဏီတွေနဲ့မြန်မာမီဒီယာတွဲဆောင်ပွဲရန်ကုန်တရုတ်တန်ရုံမှာကျင်းပပါတယ်။မြန်မာပြည်မှာလူမုန်းများနေတဲ့မြစ်ဆုံစင်နဲ့လေဗရောင်းတောင်ကျင်းဒီစီမံကိန်းတွေမှာနှစ်နိုင်ငံအကျိုးအမြတ်ခံစားရမယ့်အကြောင်းတရုတ်အစိုးရပိုင်းကုမ္ပဏီကိုယ်စားလှယ်တွေကရှင်းလင်းပြောဆိုကြပါတယ်။တရုတ်ကိုအမြင်ကောင်းအောင်စီရင်ရေးဆင်တာဖြစ်ပါတယ်။ဇူလိုင်လ23ရက်နေ့ကလည်းတရုတ်ဗဟိုစစ်ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးဖန်ချန်လောနေပြည်တော်မှာဘက်ဆုံမဟာဗျူဟာပူပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုဆွေးနွေးသွားပါတယ်။အနောက်တိုင်းနဲ့အစဉ်ပြေးလာတဲ့ဗမာစစ်အုပ်စုဟာနိုင်ငံရေးပါတရုတ်ကိုအားကိုးစရာမလိုတော့ပေမဲ့စီးပွားရေးမှာမီကိုနေရာဆဲဖြစ်ပါတယ်။ဒါပေမဲ့တရုတ်ကိုအကောက်မမြင်တာဟာပြဿနာဖြစ်နေပါတယ်။ငွေရင်းအများဆုံးစိုက်ထုတ်ပြီးတိတ်ခါကျနေရတဲ့အဖြစ်ကိုပြေပြောက်သွားအောင်ကြိုးပမ်းနေသူဟာလွန်ခဲ့တဲ့မတ်လကခန့်အပ်တဲ့တရုတ်တန်မတ်တဲ့ရန်ဟိုလန်ဖြစ်ပါတယ်။အမေရိကန်နိုင်ငံဂျော့ချ်ဝါရှင်တန်တက္ကသိုလ်မှာအပြည့်အစုံဆက်ဆံရေးပညာစီးပွားခဲ့သူဖြစ်ပါတယ်။ဆွေမျိုးပေါက်ဖို့ဆက်ဆံရေးကောင်းလာမယ်လို့သူကဆိုပါတယ်
။အာနာရှိသူကိုကျင့်အောင်လုပ်ပြီးစီးပွားရေးသဘောတူချက်ရယူခဲ့တဲ့တရုတ်ကုမ္ပဏီတွေကြောင့်တရုတ်ကိုမကောင်းထင်နေတာတွေကိုကွယ်ပြောက်အောင်လုပ်ဖို့ရန်ဟိုလန်ကတာဝန်ယူထားပါတယ်။စီအုပ်စုနဲ့ကြေဝိုင်းလုပ်ပြီးစီးပွားရှာတော့ကဒေသခံပြည်သူလူထုကိုလစ်လျူရှုခဲ့တဲ့တရုတ်ကုမ္ပဏီတွေဟာဥသိမ်းစင်အစိုးရလက်ထက်မှာပြည်သူသဘောထားလေးစားရမယ့်သဘောရှိနေပါတယ်။စီအုပ်စုနဲ့တရုတ်ကျေးဝိုင်းမှာမြန်မာပြည်သူပြည်သားတွေလည်းအကျိုးခံစားနိုင်တယ်ဆိုတာကိုနားလည်သဘောပေါက်အောင်လုပ်မယ်သဘောဖြစ်ပါတယ်။ရန်ဟိုလန်ဟာအလွာမျိုးစုံကခေါင်းဆောင်တွေသတင်းသမားတွေနဲ့တွေ့ဆုံဆွေးနွေးပြီးတရုတ်ရောမြန်မာဘာအကျိုးရှိမှာကိုရှင်းပြနေပါတယ်။ဒါပေမဲ့လူထုအဖို့ကတော့လက်တွေ့အကျိုးခံစားရဖို့ကသာအဓိကဖြစ်ပါတယ်
။အငိမ့်စားနိုင်ငံရေးဌာနဝန်ထမ်းဝိုင်းယန်ပန်ကိုအရှာရေးရအထူးတပ်သမားအဖြစ်ခန့်အပ်ပြီးမြန်မာရေးရကိုကိုင်တွယ်ခိုင်းတာလေမြန်မာပြည်ကိုအထူးအာရုံစိုက်တဲ့သဘောဖြစ်ပါတယ်။မြန်မာအရေးဟာပြည်တွင်းရေးဖြစ်လို့မဆိုင်ဘူးလို့မပြောတော့ဘဲဝင်ရောက်ကူညီမဲ့လမ်းစဉ်ဖြစ်ပါတယ်။အထက်အခံနိုင်ငံရေးသမားသတင်းသမားနဲ့ပညာရှင်တွေကိုရန်ကုန်မှာတွေ့ဆုံဆွေးနွေးသူဖြစ်ပြီးရွှေလီမှာကျင်းပတဲ့ကချင်မြန်မာဆွေးနွေးပွဲမှာလည်းပါဝင်ခဲ့သူဖြစ်ပါတယ်။တရုတ်ကုမ္ပဏီတွေတာဝန်သိဖို့အရေးကြီးပုံကိုသူကထောက်ပြပါတယ်။တရုတ်မြန်မာလုပ်ငန်းတွေမှာဒေသခံပြည်သူလူထုအကျိုးခံစားနိုင်ဖို့လိုအပ်တယ်လို့ဆိုပါတယ်။ကချင်စစ်ပွဲဟာတရုတ်စီမံကိန်းအပါအဝင်အားလုံးကိုထိခိုက်တာမို့စီးရေးအရာဖြည့်ရှင်းတာကိုလက်မခံနိုင်ဘူးလို့သူကဆိုပါတယ်
။တရုတ်ပြည်ဟိုင်နန်ကျွန်းအိုဘောမြို့မှာအပီလာကကျင်းပတဲ့အာရှဖိုရမ်နှစ်ပတ်လည်စီဝေးမှာဥသိမ်းစိန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံတဲ့အခါမှာလည်းနှစ်နိုင်ငံဘက်ဆုံပူးပေါင်းဆောင်ရွက်ရေးလုပ်ပြီးတရုတ်မြန်မာအကျိုးစီးပွားမြင့်တင်ဖို့ကတိပြုကြပါတယ်။တရုတ်အစိုးရနိုင်ငံတော်ကောင်စီဝင်ရန်ကျက်ချီကောင်ဆောင်တဲ့ကိုယ်စားလှယ်အဖွဲ့နေပြည်တော်ကိုဇွန်လကတွားရောက်တဲ့အခါမှာလဲဘက်ဆုံမဟာဗျူဟာပူးပေါင်းဆောင်ရွက်ရေးအကောင့်ထယ်ဖော်ဖို့အဓိကထားပြောသွားပါတယ်။ကချင်ပြဿနာပြည်လဲရေးကြောက်ဖြူစည်းဝါးရေးစုံထူထောင်ရေးစတာတွေကိုထုတ်ဖော်ပြောဆိုသွားပါတယ်။မြန်မာပြည်တိုးတက်ဖွံ့ဖြိုးရေးအတွက်အခြားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လဲတရုတ်ကအစဉ်အသင့်ဖြစ်ကြောင်းဖော်ပြနေတာဖြစ်ပါတယ်။
မဆီအစိုးရကိုတန်ခတ်အရေးယူပြီးဝိုင်းပယ်တုန်းကနိုင်ငံရေးစီးပွားရေးနဲ့စီးရေးအခုအညီအများဆုံးပေးတာတရုတ်ဖြစ်ပါတယ်။စီးအုပ်စုနဲ့တရုတ်ချိန်ဝိုင်းလှုပ်နေတဲ့အပြုအမူဟာဒီမိုကရေစီအတိုင်းအဝိုင်းမှာလက်မခံနိုင်စရာဖြစ်လာပါတယ်။အခုတော့တရုတ်တန်ရုံးဟာ NLD ပါတီကိုအလှငွေထည့်ပြီး NLD ကိုယ်စားလှယ်အဖွဲ့ရဲ့တရုတ်ပြည်ခရီးကိုလည်းအကောင့်ထဲပေါ်နိုင်ခဲ့ပါတယ်။ဘက်ဆုံစီးရုံးသိမ်းသွင်းတိုင်ရင်တရုတ်အပေါ်အမြင်ပြောင်းလာမယ်ဆိုတဲ့အယူအဆဖြစ်ပါတယ်။တန်ခမ်းဘူးရုပ်သိမ်းပြီးဂျပန်အမေရိကန်နဲ့ဥရောပကကူညီထောက်ပံ့လာတဲ့အတွက်တရုတ်ဗမာပူးတွဲမှုဟာအရင်လောက်တင်ပေါ်မှာမဟုတ်ဘူးလို့တွက်ပုံရပါတယ်။မြန်မာအပေါ်အမြင်ပြောင်းလာတာဟာတရုတ်အတွက်အသက်ရှူချောင်စရာဖြစ်တယ်လို့ဘေကျင်းအခြေစိုက် China Institute of International Studies ကအမျိုးသမီးသူတီတီစုဆောင်ဝေကသုံးသပ်ပါတယ်။ဗမာစစ်အုပ်စုတက်ဆိုးရှိရင်းနဲ့တရုတ်စီးပွားရေးကိုဦးစားပေးပြီးချိန်ဝိုင်းလုပ်ခဲ့တဲ့တရုတ်မြန်မာဆက်ဆံရေးမှာဒေသခံပြည်သူတွေရဲ့အကျိုးစီးပွားပါဝင်လာပြီးသိတာမြင်တာဖြစ်လာတာဟာဆွေမျိုးပေါက်ဆော်ဆက်ဆံရေးပုံစံသင့်ဖြစ်ပါတယ်။ဒါပေမဲ့တရုတ်ကိုအကောင့်မြင်လာဖို့ဆိုတာဟောပြောပြီးဝါဒပြန့်ယုံတွေမကဘဲလက်တွေ့လုတ်ပြနိုင်တဲ့အပေါ်မှာမူတည်ပါတယ်ခင်ဗျာ။